Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှိနေတနေ့တာအမောပန်းပြေကြပါရဲ့လားခင်ဗျာ။ VOA American တိုင်းရဲ့2016ခုအောက်တိုဘာလ24ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲနဲ့9:00အထိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ရူကနေတိုက်ရိုက်တင်ဆက်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်မြထွေးပါဣရတ်နိုင်ငံမိုးဆူးမြို့ကိုအာရစစ်သွေးကြွားတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေတာတွေသတင်းတစ်ပတ်ကြော်လာတာနဲ့အများဣရတ်တပ်ဖွဲ့တွေဟာဒီကနေ့မှာတော့မိုးဆူးမြို့အပြင်ဘက်မှာပုံကျက်တိုက်ခိုက်နေပါတယ်တခါရခိုင်ပြည်နယ်ဘက်မှာအကြမ်းဖက်တိုက်ခိုက်တဲ့အခြေအနေတွေထပ်ဖြစ်ခဲ့ပြီးတဲ့နောက်အခုချိန်ထိမတည်ငြိမ်သေးတာကြောင့်ဒေသခံလူမှုအတိုင်းဝန်အကြားငြင်းရဲရဲအလားအလာပေါ်မှာမိကွန်းတွေလည်းထွက်လာစေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒီမြန်မာသတင်းတွေကိုတော့ကိုရရန်နိုင်နဲ့အတူပြပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ UWSA 1နဲ့မိုင်းလာတပ်ဖွဲ့တွေကြားစီရေးတင်းမာနေတဲ့ရှမ်းပြည်အရှိတ်ဘက်ချမ်းမှာဝါတက်တီကိုပြန်ဆုတ်သွားပေးဖို့အစိုးရတပ်ကရာဇသံပေးထားပါတယ်
။ဒီဝါတက်တီတိုင်သွားတဲ့အပြည်ဝါတက်ဘင်းကိနာစခန်းတစ်ခုအရင်နေပြီးတော့ပြန်ဆုတ်ပေးဖို့တော့ဝါတယ်ပေါ့။သူမဆုတ်ပေးလို့ရှိရင်တပည့်နေမဲ့အချိန်ကြီးနေမှာဖြစ်နေတာပေါ့။
စီစောင့်ကြည့်နေတဲ့ဒေသခံတူပြောသွားတာပါဒီအကြောင်းနဲ့တူစိုက်ကလုန်းမုန်တိုင်းလမ်းကြောင်းပြောင်းသွားပေမဲ့ IOD တိုင်းဒေသခံတွေစိုးရိမ်မှုနဲ့တင်းရှောင်နေရတဲ့အကြောင်းနဲ့တူသမရယူကောက်ပွဲဝင်နေကြတဲ့ American သမရလောင်းနှစ်ဦးတို့အကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်တဲ့ဘယ်လိုသဘောထားရှိကြသလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူတွင်နဲ့ကိုရန်နိုင်တို့ကတင်ပြပါလိမ့်မယ်ခင်ဗျာ
ဣရန်နိုင်ငံမိုးဆူးမြို့ကိုအာရစ်စစ်သွေးကြွားတွေလက်ထက်ကနေပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေတာတွေသတင်းတစ်ပတ်ကြော်လာတာနဲ့အများဣရတ်တပ်ဖွဲ့တွေဟာဒီကနေ့မိုးဆူးမြို့အပြင်ဘက်မှာပုံကျက်တိုက်ခိုက်နေပါတယ်။မိုးဆူးမြို့ကနေအရှိတ်ဘက်15ကီလိုမီတာလောက်မှာရှိတဲ့ဘတ်တယ်လာမြို့ကိုအတိအကျတိုက်ခိုက်နေတာပါ။ဣရတ်တပ်ဖွဲ့တွေနဲ့ကာထလနက်ကိုင်တပ်ဖွဲ့တွေဟာမိုးဆူးမြို့အရှိတ်ဘက်နဲ့တောင်ဘက်မှာရှိတဲ့မြို့ငယ်လေးတွေကနေတဆင့်ထိုးပေါက်ပြီးတော့မိုးဆူးမြို့အနီးကိုချဉ်ကပ်လာနေတာပါ။မိုးဆူးမြို့တိုက်ပွဲပထမသတင်းပတ်အတွင်းလေကြောင်းတိုက်ခိုက်မှုတွေဟာပြစ်မှတ်တွေကိုထိထိရောက်ရောက်ပစ်ခတ်နိုင်ခဲ့တယ်လို့ဒီလွန်ခဲ့တဲ့နှစ်နှစ်အတွင်းအာရစ်စစ်သွေးကြွပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေတဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကအထူးကိုစလဲဘရတ်မာဂတ်ကဒီကနေ့ Twitter လူမှုကွန်ရက်ဆာမင်နာမှာရေးသားထားပါတယ်။ဒါပေမဲ့လူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့ပြီးခဲ့တဲ့သတင်းပတ်ကုန်တုန်းကခါခတ်မြို့အနီးကဗလီကြောင်းတစ်ခုမှာလူ73ယောက်ထက်မနည်းသေဆုံးခဲ့ရတဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးပေးဖို့တောင်းဆိုနေပါတယ်။မိုးဆူးမြို့အနီးဝန်ကျင်ကတိုက်ပွဲတွေမှာအီရတ်တပ်ဖွဲ့တွေကိုပြစ်မှတ်ထားပုံရတဲ့အာရစ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုအတွင်းဒီလေကြောင်းတိုက်ခိုက်မှုလည်းဖြစ်ခဲ့တာပါ။သူရှာဖွေတွေ့ရှိတဲ့အထောက်အထားတွေအရလေကြောင်းတိုက်ခတ်တဲ့အချိန်မှာဖြစ်ခဲ့တာဖြစ်ပေမဲ့လည်းအဲ့ဒီနေရာဟာခါတက်ဖွဲ့တွေရောအာရစ်စစ်သွေးကြွတွေကရောဘုံကျဲတိုက်ခိုက်နိုင်တဲ့အကွာအဝေးတွင်းမှာရှိတယ်လို့လူခွင့်ရေးအဖွဲ့ကပြောပါတယ်။အမေရိကန်စစ်ဘက်ပြောခွင့်ရဗိုလ်မှူးကြီးဂျွန်ဒူရီယန်ကတော့ဒီလေကြောင်းတိုက်ခတ်မှုဟာသူတို့နဲ့မဆိုင်ဘူးဆိုတာကိုအခိုင်အမာပြောဆိုထားပါတယ်။ဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့အကြောင်းဣရတ်အစိုးရကလည်းပြောပါတယ်ရှင်။
စီးရီးယားနိုင်ငံလက်ပုံမျိုးမှာလူသားချင်းစာနာတဲ့အနေနဲ့၃ရက်ကြာတိုက်ပွဲရနာထခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့တိုက်ပွဲတွေပြန်ဖြစ်နေပါတယ်။လေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်တွေနဲ့ဘုံကျဲတိုက်ခိုက်တာတွေရှိခဲ့တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။လက်ပုံမျိုးဟောင်းရဲ့အစိုးရတပ်တွေထိန်းချုပ်ထားတဲ့နောက်ဖက်ချမ်းနဲ့မြို့အရှိတ်ချမ်းကိုပိုင်းခြားထားတဲ့ရှီတန်းစစ်မျက်နှာတစ်လျှောက်ကနေရာတွေအတော်များများမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စီးရီးယားလူခွင့်ဆောင်ကြီးအဖွဲ့ကပြောပါတယ်။ဒါပြင်စီးရီးယားနဲ့ရုရှားတပ်တွေဘက်ကလေကြောင်းတိုက်ခိုက်မှုတွေကိုပြန်လည်စတင်ခဲ့တယ်လို့လည်းပြောပါတယ်။တပုံတွေဘက်ကထိုးစစ်တွေဆင်လာနိုင်တာကြောင့်ရဲသားတွေအနေနဲ့အစိုးရတပ်တွေထိန်းချုပ်ထားတဲ့နေရာတွေမှာမနေကြဖို့တပုံတပ်ဖွဲ့တွေဘက်ကပြောထားပါတယ်။လက်ပုံမျိုးမှာတိုက်နေတဲ့အဖွဲ့တွေစီကနေလုံခြုံရေးအာမခံချက်မပေးနိုင်တာကြောင့်ကုလသမဂ္ဂကမြို့အရှိချမ်းမှာစေဝါကုသမှုအထောက်အကူပေးဖို့စီစဉ်ထားတာကိုတောက်ကြနေကရွှေဆိုင်လိုက်ရပါတယ်။လေပုံမြို့အရှိတ်ချမ်းမှာရတနာသိန်းခွဲလောက်အကူအညီတွေအသေးအတန်လိုအပ်နေပြီးတော့အရေးပေါ်စေဝါကုသမှုလိုတဲ့သူရပေါင်းများစွာကိုအကူအညီကယ်ဆယ်သွားဖို့လိုတယ်လို့လည်းကုလသမဂ္ဂကပြောပါတယ်။ထောက်ပံ့ပစ္စည်းတွေတင်ဆောင်ထားတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာချက်ချင်းဤအဖွဲ့တွေရဲ့ထရက်ကားတွေကတော့အကူအညီတွေကိုဘေးကင်းလုံခြုံစွာပေးနိုင်ဖို့ခွင့်ပြုချက်မရသေးတာကြောင့်တူရကီနယ်စပ်မှာသတင်းပတ်နဲ့ချီပြီးတော့ဆောင်ဆိုင်နေကြပါတယ်ခင်ဗျာ။
Republican သမ္မတလောင်းထော်နဲ့ Trump ဟာ American သမ္မတတာဝန်ယူဖို့အရေးအချင်းမပြည့်မိဘူးဆိုတာကိုတနေ့ထက်တနေ့ပို့ပြီးတော့သက်သေပြလာနေတယ်လို့ American သမ္မတ Barack Obama ကတနေ့ဦးနေ့မှာပြောဆိုလိုက်ပါတယ်။လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲအတွက် Democratic သမ္မတလောင်း Hillary Clinton ဘက်ကနေထောက်ခံမဲဆွဲတဲ့ Nevada ပြည်နယ် Las Vegas မြို့မှာကျင်းပတဲ့လူလူစုဝေးပွဲမှာသမ္မတ Obama ကအဲ့ဒါလိုပြောသွားတာပါ။Mr. Trump ကတော့ရွေးကောက်ပွဲကာလလုပ်ငန်းစဉ်တွေဟာသူ့ဘောမျှတမှုမရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွေကစပြီးတော့ပြောဆိုလာနေတာပါ။ Trump ဟာသူ့ရှုံးနေတဲ့အတွက်အခုလိုပြောနေတာလို့သမ္မတ Obama ကပြောပါရယ်။ ထရမ့်ဟာဒီသမရအရေးအချင်းနဲ့ပြည့်မီသူမဟုတ်ဘူးဆိုတာကိုသမရဩဘားမားလိုပဲမစ္စစ်ကလင်တန်ကလည်းမြောက်ကာရိုလိုင်းနားပြည်နယ်မဲဆွယ်စည်းရုံးပွဲတစ်ခုမှာပြောသွားပါတယ်အရင်တော့ကသမရလောင်းတွေနောက်သမရလောင်းဖြစ်ဖို့ရှင်ပြိုင်ခဲ့ကြသူတွေနဲ့မူဝါဒပိုင်းနဲ့ကျင့်ဝတ်ပိုင်းဆိုင်ရာကွဲလွဲမှုတွေရှိခဲ့ပြီးပေမဲ့အခုမစ္စတာထရမ့်လို့တော့နိုင်ငံကိုဦးဆောင်နိုင်ပါမလားဆိုတဲ့မေးခွန်းထုတ်တာမျိုးသူမလုပ်ခဲ့ဘူးလို့မစ္စစ်ကလင်တန်ကပြောပါတယ်ထရမ့်ကတော့မစ္စစ်ကလင်တန်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်တဲ့တစ်ချိန်တည်းမှာအချင်းပြတ်ချဆမှုတွေကိုကင်တွယ်ဖို့လို့ဆိုတဲ့သူ့ရဲ့အဆိုပြုချက်ကိုတနင်္ဂနွေနေ့ကဖလော်ရီဒါပြည်နယ်နက်ဘယ်စ်မြို့ရုံးဆွေးနွေးပွဲအတွင်းမှာပြောသွားပါတယ်Mrs. Clinton ဟာသူနိုင်ငံသားရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့ခြင်းကကိုပိုင်အီးမေးလ်ဆာဗာအသုံးပြုခဲ့တာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်ခံနေရတယ်လို့သူကိုယ်တိုင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့မှားခဲ့တယ်ဆိုတာကိုဝန်ခံထားတာပါရှင်
။ပြည်ထောင်စုမြောက်ပိုင်းကာလီမြို့က The Jungle လို့ခေါ်တဲ့ဒုက္ခသည်ခန်းကိုမကြခင်မှာဖျက်သွားဖို့ရှိလာကြအောင်အဲ့မှာနေထိုင်နေကြတဲ့ရွှေပြောင်းခြေချနေထိုင်သူတွေဟာသူတို့ပိုင်ဆိုင်တဲ့ပစ္စည်းတွေကိုတည်ပြီးတော့စတင်ထွက်ခွာနေကြပြီဖြစ်ပါတယ်။ပြည်ထောင်စုကတော့အခုလိုနေရာရှေ့ပေးတာဟာလူသားချင်းစာနာတဲ့အနေနဲ့လှုပ်ဆောင်တာဖြစ်ပြီးတော့ဒီလိုလှုပ်တဲ့အတွက်ပြည်ထောင်စုရဲ့အကြီးဆုံးစည်းစားရက်ွက်ကိုဖျက်သိမ်းလိုက်နိုင်မှာဖြစ်ပါတယ်။ယာယီဒုက္ခသည်ခန်းတွေမှာစိုးစိုးဝါးနေထိုင်နေတဲ့ဒုက္ခသည် 8,000 လောက်ကိုရွှေပြောင်းနေရာချဖို့အတွက်သတင်းတစ်ပတ်လောက်အချိန်ကြာမြင့်မယ်လို့ခန့်မှန်းရပါတယ်။အစောပိုင်းတုန်းကတော့ဒီဒုက္ခသည်စခန်းကိုဖျက်သိမ်းဖို့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ဒုက္ခသည်တချို့နဲ့ရဲတပ်ဖွဲ့တွေပြဿနာဖြစ်ခဲ့ပြီးတော့ဒုက္ခသည်တွေကရဲတွေကိုဂဲတွေနဲ့ပစ်ပေါက်ခဲ့ကြပါတယ်။အာဖရိကတိုက်အနောက်ပိုင်ဂီနီနိုင်ငံကနေဒီဒုက္ခသည်စခန်းမှာနေနေတဲ့သူတဦးကတော့သူကတယောက်တည်းနေတာဖြစ်ပြီးစာတင်ဖို့ပဲရှိတာကြောင့်ဘယ်မှာပဲနေနေပြဿနာမရှိတဲ့အတွက်အဆင်ပြေမယ်လို့မျှော်လင့်တယ်ဆိုပြီးပြောပါတယ်။ရွှေပြောင်းအခြေချနေထိုင်သူတွေအနေနဲ့ပြည်ထောင်စုနိုင်ငံတဝန်းကဒုက္ခသည်စခန်းတွေမှာနေဖို့နေရာချသွားပြီးမှဖြစ်သလိုခိုလုံခွင့်ရှောက်ဖို့လည်းအခွင့်အရေးရှိမှာဖြစ်ပါတယ်။ဒါပေမဲ့တချို့ဒုက္ခသည်တွေကတော့ဗြိတိန်နိုင်ငံကိုသွားကျင်နေကြတာကြောင့်အဲ့ဒီကနေထွက်ခွာဖို့ငင်းဆန်ကြလိမ့်မယ်ဆိုပြီးတော့စိုးရိမ်မှုတွေရှိနေပါတယ်။ဗြိတိန်နိုင်ငံကတော့အဲ့ဒီဒုက္ခသည်စခန်းကမိသားစုနဲ့ကွဲနေတဲ့ကလေး 1,300 လောက်ကိုစတင်လက်ခံနေပြီဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ 6:00 ခွဲကနေ 9:00 ထိလိုင်းဒိုမီတာ 19 kHz 1683ညလိုင်းဒိုမီတာ 19 kHz 15565လိုင်းဒိုမီတာ 25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အမေရိကန်တန်ကနေဒီနေ့လာနေညနေခင်းမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။ရခိုင်ပြည်နယ်ဘက်မှာစံပယ်တိုက်ခိုက်တဲ့အခြေအနေတွေထပ်ဖြစ်ထားပြီးတဲ့နောက်အခုချိန်ထိမတည်ငြိမ်သေးတာကြောင့်ဒေသခံလူမှုအတိုင်းဝိုင်းတစ်ခုအကြားငင်းငယ်ကြီးအလားလာပေါ်မှာမိကွန်းတွေလည်းထွက်ပေါ်လာစေပါရယ်။ရဲတပ်ဖွဲ့ဝင်6ဦးတပ်မတော်သား5ဦးကြဆုံးပြီးတိုက်ခိုက်သူတွေဘက်ကအယောက်30သေဆုံးခဲ့ရတဲ့ဖြစ်ရပ်တွေကို ISO လို့ခေါ်တဲ့ Ranger လက်နက်ကိုင်အဖွဲ့နဲ့ဆက်ဆက်သူတွေကလုခဲ့တဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ထားပါရယ်။ဖမ်းမိသူတွေရှိပေမဲ့လွတ်မြောက်နေသူတွေလည်းရှိနေသေးတာကြောင့်ဘူးတိတောင်မောင်တော်နဲ့ရက်တိတောင်ဒေသတွေကိုစစ်စီရင်နေမိအဖြစ်သတ်မှတ်ပြီးတော့စစ်တပ်ကလိုက်ရှင်းနေဆဲဖြစ်ပါတယ်။စစ်စီရင်နေပတ်သက်ပြီးအသေးစိတ်ချက်လက်တွေတိတ်ထွက်မလာတာကြောင့်လူတွေကြားမှာကောလာဟလတွေလည်းပြန့်နှံ့နေပါတယ်။အဲ့ဒီဒေသဘက်မှာညမထွက်ရအမိန့်ထုတ်ပြန်ထားဆဲရှိပြီးအိုးရင်စွန့်ခွာထွက်ပြေးသွားသူအများပြားရှိနေတယ်လို့ဒုက္ခသည်စကန်တွေကလည်းအရင်ကတည်းကရှိထားတာပါ။အခြေအနေအတော်လေးတိတိမမှရှိခဲ့ပြီးတဲ့နောက်နိုင်ငံတကာကူညီပေးရေးအဖွဲ့တွေရဲ့အကူအညီတွေလည်းလိုအပ်နေသူတွေစီကိုအရင်ကလိုအချိန်မီမရောက်တော့ပဲဖြစ်သွားပါတယ်။ဒါကြောင့်လည်းအရေးပေါ်ကျန်းမာရေးစောင့်ရှောက်မှုခံယူဖို့လိုအပ်နေသူတွေအတွက်စိုးရင်စရာဖြစ်နေရတယ်လို့နေတူဝါစားနပ်ရိက္ခာအတွက်လည်းအခက်အခဲကြုံတွေ့နေရတာပါ။စကန်တွေထဲမှာအကူအညီတွေတဖြည်းဖြည်းချင်းပြန်ရလာနေပြီဖြစ်ပေမဲ့လည်းတိုက်ခိုက်သူတို့တန်တရာရှိသူတွေအားလုံးကိုဖမ်းမမိသေးတာကြောင့်အခြေအနေတွေပြန်တည်ငြိမ်ဖို့နဲ့လူမှုအတိုင်းဝိုင်းတစ်ခုအကြားဆက်ဆံရေးပြန်လည်ကောင်းမွန်လာဖို့ကတော့အချိန်ယူရအောင်ပဲအလားအလာရှိနေပါတယ်ရှင်။
ဖိလစ်ပိုင်သမရရိုဒရီဂိုကသူ့ရတရုတ်နိုင်ငံခီးစဉ်အတွင်းမှာအမေရိကန်နဲ့ဆက်ဆံရေးကိုဖျက်ထောက်ဖို့ရည်ရွယ်ထားတယ်လို့ပြောကြားပြီးရပိုင်းအတွင်းမှာပဲအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့အာရှနဲ့ပစိဖိတ်ဒေသရေးရာလက်ထောက်နိုင်ငံသားရေးဝန်ကြီးဒန်နီယယ်ရာဆော့ဟာဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံခဲ့ပါတယ်။သမရဒူတာတေးရဲ့အငင်းပွားစရာပြောဆိုမှုတွေ၊ကြေညာချက်တွေနဲ့ဖိလစ်ပိုင်ရဲ့ယီမန်ချက်နဲ့ပတ်သက်ပြီးမရေရာတဲ့လက်တွေ့အခြေအနေတွေကအမေရိကန်နိုင်ငံတွေမဟုတ်ဘဲတချို့နိုင်ငံတွေကိုလည်းအံ့ဩတုံ့လုံစေခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးပါဖက်တိုရာဆေကိုတင်းလာနေကပြောကြားခဲ့တယ်ဆိုပြီးတော့ဒန်နီယယ်ရာဆော့ကပြောပါတယ်စနေနေ့တုန်းကတော့သမ္မတဒူတာတေးကအမေရိကန်နဲ့ဆက်ဆံရေးကိုဆက်ထိန်းသိမ်းဖို့ကကျွန်တော်တို့နိုင်ငံအကျိုးအတွက်အကောင်းဆုံးဖြစ်တာကြောင့်သူ့အနေနဲ့အမေရိကန်နဲ့ဆက်ဆံရေးကိုအမှန်တကယ်ဖျက်တောက်တာမဟုတ်ဘူးလို့ သူတရုတ်နိုင်ငံဘေကျင်းမြို့မှာပြောခဲ့တာကိုအနည်းငယ်ပြန်ပြင်ပြီးတော့ပြောခဲ့ပါတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံအနေနဲ့သူ့ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာဆုံးဖြတ်ချက်တွေကိုအမေရိကန်ရဲ့လွှမ်းမိုးမှုမပါဘဲလွတ်လပ်စွာလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။သမ္မတဒူတာတေးလက်ထက်မှာဖိလစ်ပိုင်နဲ့တရုတ်အစိုးရကြားတင်းမာနေတဲ့ဆက်ဆံရေးပြန်လည်အဆင်ပြေချောမွေ့အောင်လှုပ်ဆောင်တာကိုအမေရိကန်အစိုးရအနေနဲ့ကြိုးဆိုကြောင်းဒါပေမဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးသားသာဖြစ်ဖို့အတွက်အမေရိကန်နဲ့ဖိလစ်ပိုင်ဆက်ဆံရေးကိုအထူးကြိုက်ခံပြီးမလှုပ်ဆောင်သင့်ဘူးလို့ဒန်နယ်ရော့ဆောကပြောပါတယ်။ဒါပြင်၃လအတွင်းလူ၃000ကျော်ကိုကွပ်မြတ်ခဲ့တဲ့ဖိလစ်ပိုင်အစိုးရရဲ့မွေးစေဝါနေနေလုံနေတာတွေကိုလည်းအမေရိကန်အနေနဲ့စိုးရိမ်နေဆိုပြီးတော့သူကပြောကြားခဲ့ပါတယ်ခင်ဗျာ။
မြောက်ကိုရီးယားကပြီးခဲ့တဲ့စက်တင်ဘာလတည်းဒုံးကျည်စမ်းသပ်ပစ်လွတ်တာတွေလုပ်ခဲ့ပြီးတဲ့နောက်ဒီဘော်မှာအရေးယူတန်ခတ်မှုတွေတွင်းပြစ်လှုပ်ဆောင်ဖို့ကုလသမဂ္ဂကကြိုးပမ်းနေတဲ့အပေါ်မှာမြောက်ကိုရီးယားအစိုးရအရာရှိတွေကဒီကနေ့တုံ့ပြန်လိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်မှုတွေကိုပြစ်မှတ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တန်ခတ်ပိတ်ဆို့မှုတွေဟာတရားမဝင်ပြစ်မှုမြောက်တဲ့စာရွက်စာတမ်းတွေဖြစ်တယ်လို့မြောက်ကိုရီးယားနိုင်ငံသားရေးဌာနရဲ့နိုင်ငံတကာအဖွဲ့အစည်းများဆိုင်ရာဌာနကွဲဒုတိယညွှန်ကြားရေးမှူးပန်ခွန်ဟွတ်ကပြုံရဲမြို့မှာရှိတဲ့ AP သတင်းဌာနရုပ်တံအဖွဲ့ကိုပြောဆိုခဲ့တာပါ။အလားတူပြောဆိုမှုမျိုးကိုကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားအမြဲတမ်းကိုယ်စားလှယ်အဖွဲ့ရုံးကလည်းဒီကနေ့ညညချက်ထုတ်ပြန်ထားပါတယ်။ဒီလိုအခြေအနေဖြစ်အောင်အမေရိကန်ပြည်ထောင်စုကအဓိကကြိုးကန်နေတာလို့လည်းမြောက်ကိုရီးယားအစိုးရအရာရှိတွေကဆွဆွဲပြောဆိုထားပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေကြောင့်ကုလသမဂ္ဂအနေနဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကို2006ခုနှစ်ကတည်းကစပြီးတော့ချမှတ်လာခဲ့တာပါ။ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့ဒီအရေးယူမှုတွေကိုနှစ်ဆတိုးလှုပ်ဆောင်မှုလုံခြုံရေးကောင်စီကအဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းခဲ့ပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာသမ္မတသက်တမ်းကိုတကြိမ်ပဲထားတဲ့စနစ်ဟာတိုင်းပြည်အတွက်အလုံးမဖြစ်တော့ဘူးလို့တောင်ကိုရီးယားသမ္မတပါကွန်ဟေကပြောဆိုလိုက်ပါတယ်။လက်ရှိမှာသမ္မတသက်တမ်းကန့်သတ်ချက်ကိုပြောင်းလဲဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ရေးအတွက်ဆွေးနွေးမဲ့အထူးကော်မတီတရက်ဖွဲ့စည်းဖို့သမ္မတပါကွန်ဟေကလွှတ်တော်ကိုဒီကနေ့တနင်္လာနေ့မှာတောင်းဆိုလိုက်တာဖြစ်ပါတယ်။မူဝါဒတွေကိုဆက်ပြီးအကောင့်ထဲပေါ်သွားဖို့မူဝါဒတွေရဲ့ရလဒ်ကိုမြင်ရဖို့နဲ့တညီတညွတ်ထဲရှိတဲ့နိုင်ငံသားရဲ့မူဝါဒကိုချမှတ်လုဆောင်ဖို့ကသမ္မတသက်တမ်းတကြိမ်တည်းနဲ့တော့ခက်ခဲပါတယ်လို့သမ္မတပါကွန်ဟေကပြောပါတယ်။တစ်ချိန်လုံးကသမ္မတသက်တမ်းတချိန်ထားရှိရေးကိုထောက်ခံခဲ့တဲ့သမ္မတပါကွန်ဟေဟာအခုခါမှာတော့ဒီစနစ်ဟာအထူးသဖြင့်ပြိုင်ဘက်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার လက်နက်ဆက်လက်တည်ဆောက်ရေးနဲ့ပတ်သက်ပြီးကင်တွယ်ဖို့အခက်အခဲရှိတယ်လို့ဆိုပါတယ်။တောင်ကိုရီးယားနိုင်ငံဟာဆယ်စုနှစ်များစွာဆက်အာဏာရှင်အုပ်ချုပ်မှုကနေဒီမိုကရေစီအပြည့်အဝအသွင်ကူးပြောင်းခဲ့တဲ့1989ခုနှစ်ကလေးက9နှစ်သမ္မတလုပ်ခွင့်သက်တမ်းတချိန်တည်းရှိတဲ့စနစ်ကိုအတည်ပြုလှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။သမ္မတပါကွန်ဟေဟာဒီဖွဲ့စည်းပုံပြင်ဆင်ရေးကိုသူမရဲ့သမ္မတသက်တမ်းကုံဆုံးမဲ့2018ခုနှစ်မတိုင်ခင်မှာအကောင့်ထဲပေါ်လှုပ်ဆောင်ခြင်းနေတာဖြစ်တယ်လို့လေလာသူတွေကပြောပါတယ်ခင်ဗျာ
ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ AT&T ကကျင်းနန်းဆက်သွယ်ရေးနဲ့ဖျော်ဖြေလုပ်ငန်းကြီး Time Warner ကိုဒေါ်လာ84ဘီလီယံကျော်နီးပါးနဲ့ဝယ်ယူမဲ့အစီအစဉ်နဲ့ပတ်သက်လို့တော့လာမယ့်လကျရင်အမေရိကန်ထက်လွှတ်တော်မှာကြားနာဖို့ရှိပါတယ်ဒီဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုပေါင်းလိုက်ခြင်းအဖြစ်တိတိတသားလဝက်ကြီးအုံမှုကိစ္စရပ်တွေပေါ်ပေါက်လာနိုင်တဲ့အလားအလာတွေရှိတယ်လို့လဝက်ကြီးအုံမှုဒါစီကော်မတီခွဲမှပါဝင်တဲ့ Republican ထက်လွှတ်တော်အမတ်တွေကပြောပါတယ်ရှင်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွင်းနဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲထည့်နားဆင်နေပါတယ်အခုတော့မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေမတိုင်ခင်အရင်ဦးဆုံးအမေရိကန်သမ္မတရွေးကောက်ပွဲအကြောနောက်ဆုံးအခြေအနေကိုတင်ပြပါမယ်အကြမ်းဖက်မှုနဲ့ပတ်သက်လို့မဲဆန်ဒါရှင်တွေရဲ့စိတ်ထဲမှာစိုးရိမ်မှုလွှမ်းမိုးနေချိန်မှာပဲ Republican သမ္မတလောင်း Donald Trump နဲ့ Democrat သမ္မတလောင်း Hillary Clinton တို့ဟာ American ပြည်ထောင်စုကိုအကြမ်းဖက်သမားတွေရဲ့ချိန်ချောက်မှုအန္တရာယ်ကနေဘယ်လိုကာကွယ်မလဲဆိုတဲ့နည်းလမ်းတွေကိုတင်ပြခဲ့ပါတယ် IS အစွန်ရောက်တွေကိုနှိမ်နင်းဖို့နဲ့နိုင်ငံတွင်းအစွန်ရောက်ယူဝါဒအန္တရာယ်အပေါ်ဘယ်လိုတားဆီးမလဲဆိုတာကိုဦးတည်ဆောင်ရွက်နေတဲ့တစ်ချိန်တည်းမှာပဲဒီကိစ္စကိုဘယ်လိုကင်တွယ်မလဲဆိုတာနဲ့ပတ်သက်လို့သမ္မတလောင်းနှစ်ဦးရဲ့မတူတဲ့သဘောထားအမြင်တွေရှိနေကြတာပါ VOA သတင်းတော့မှာ Sort Fariva ပေးပို့တဲ့သတင်းလွှာကိုတော့ကိုအောင်ကပြောပြမှာဖြစ်ပါတယ
်အချမ်းဖက်ဝါရကိုဘယ်လိုပြတ်မှတ်ထားနိုင်နေမလဲဆိုတာနဲ့ပတ်သက်လို့သမ္မတလောင်းတွေဖြစ်တဲ့ Donald Trump နဲ့ Hillary Clinton တို့ရဲ့အစီအစဉ်တွေဟာအတူတူနှီးပါဖြစ်တယ်ဆိုတာကိုတွေ့ရမှာပါ Mrs. Clinton က
I will defeat ISIS and some of it is we have to up
our ISIS အဖွဲ့ကိုနှိမ်နင်းသွားမှာပါဒီကိစ္စနဲ့ပတ်သက်ပြီးထိထိရောက်ရောက်လှုပ်ဆောင်သွားရမှာဖြစ်တယ်လို့နိုင်ငံတွင်းမှာလည်းပါပါနဲ့နဲ့ကင်တွယ်သွားရပါမယ
် Donald Trump အနေနဲ့လည်း ISIS တွေကိုပြစ်မှတ်ထားနှိမ်နင်းသွားမှာဖြစ်ပေမဲ့ဒီအကြမ်းဖက်အုပ်စုဟာပြဿနာရဲ့အဓိကကျတဲ့အစိပ်ပိုင်းဖြစ်တယ်လို့သူကမြင်ပြီး Clinton အပေါ်ကွေးပြန်ပါတယ
် And you see we are going to stop radical islamic
နိုင်ငံတွင်းကအစွန်းရောက်အစ္စလာမ်မျိုးအကြမ်းဖက်ဝါဒကိုဆုံးငန်းနိုင်အောင်လုပ်ရမှာဖြစ်ပေမဲ့သူကတော့တိတိကျကျပြောဆိုတာမျိုးမလုပ်တာကိုအားလုံးတွေးရမှာပါ
ဒ ဒါပေမဲ့ Mrs. Clinton ကအစွမ်းရောက်ကြီးရက်တွေအဖြစ်သုံးနှုန်းခေါ်ဆိုခဲ့ပါတယ် IS2 ရဲ့အမေရိကန်နေမီတွေကိုရှင်းလင်းသွားဖို့စီစဉ်ထားတယ်လို့အကြမ်းဖက်သမားတွေရဲ့ကွန်ရက်တွေကိုမဟာမိတ်တွေနဲ့အတူပူးပေါင်းနှိမ်နင်းသွားတာ American Muslim တွေနဲ့လက်တွဲပြီးတော့နီးနီးကပ်ကပ်ပူးပေါင်းဆောင်ရွက်မှာတခါအကြမ်းဖက်သမားတွေရဲ့အစီအစဉ်တွေကိုတံပြန်နှိမ်နင်းသွားဖို့ပိုအင်အားကောင်းတဲ့ထောက်လှမ်းရေးဆိုင်ရာအစီအမံတွေဆောင်ရွက်သွားဖို့စတာတွေကို Mrs. Clinton ကစီစဉ်ထားတာပါအခုခါမှာ Trump မှာ Muslim ဒုက္ခသည်တွေလက်ခံသွားဖို့အရေးသိပ်ပြောဆိုတာမျိုးမရှိတော့ပေမဲ့လည်းသူတို့အပေါ်တင်းတင်းကြပ်ကြပ်စီစစ်ဖို့နဲ့အကြမ်းဖက်သမားတွေကိုနိုင်ငံတွင်းစိတ်ဝင်မလာနိုင်ရေးတင်းကြပ်တဲ့နယ်စပ်ထိန်းချုပ်မှုတွေကိုလုပ်သွားမယ်ဆိုပြီးပြောပါရတယ်။တိတိကျကျပြောဆိုတာမျိုးမရှိပေမဲ့လည်း ASEAN အစိုးရကိုဖြုတ်ချဖို့နီလန်းရှာမယ်အစား Russia အပါဝင်သဘောထားပျော်ပြောင်းတဲ့ Arab နိုင်ငံတွေနဲ့အတူလက်တွဲလှုပ်ဆောင်သွားခြင်းနဲ့လို့ Trump ကပြောပါရတယ်။သူကိုထောက်ခံသူဖြစ်တဲ့အငိမ့်စားကြီးတဲ့ပိုချုပ်ကြီးစစ်ဒနီရှက်နောင်းက
Donald Trump will show no leeway.
Trump ဟာ ISIS တွေကိုလုံးဝကင်တွယ်သွားမှာပါ။ဘယ်နေရာမှာပဲရောက်ရောက်သူကလိုက်လံနှင်းနှင်းသွားပါပါ။အခုဆိုးရတဲ့စာရင်တော့ကင်တွယ်ဝန်ကင်တွယ်နီးမှာသူကပို့ပြီးတော့ပြုလွယ်ပြင်လည်ရှိမယ်လို့ကျွန်တော်ထင်ပါတယ်
။တန်တမန်ဟောင်းတဦးဖြစ်သူ James Jeffrey ကတော့ Hillary Clinton ရဲ့နီးဗျူဟာကိုပိုသဘောကျပါတယ်။
Well, my hope is that with the attack on Mosul pending
Mosul ပြန်လည်တင်းယူဖို့စူးစမ်းနေတဲ့အချိန်တည်းမှာသမ္မတဥဘာမအနေနဲ့ Mrs. Clinton သမ္မတတာဝန်မထမ်းဆောင်ခင် IS တွေကိုရေကုန်ရေကန်းနှိမ်နှင်းသွားလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ဒါပေမဲ့လည်း Raqqa က IS တွေရဲ့နောက်ဆုံးအမာခံနေမျိုးကိုသူမအနေနဲ့ပြင်းပြင်းထန်ထန်နှိမ်နှင်းကင်တွယ်သွားမယ်ဆိုတဲ့အပေါ်လဲတန်တရားရှိစရာမလိုပါဘူး။
ISIS တွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံမိုဇူးမြို့ကိုပြန်လည်သိမ်းပိုက်တဲ့စစ်စင်ရေးဟာတတ်မှတ်ရက်ထက်ပိုပြီးတော့မြင်းမြန်ဆန်ဆန်ဆောင်ရွက်နေနိုင်ကြောင်းအီရတ်အရာရှိတွေကပြောပါရတယ်။ဒါပေမဲ့လည်းဒီလိုအခြေအနေတွေအလုံးဟာအမေရိကန်ရဲ့မဟာဗျူဟာနဲ့နောင်တက်လာမဲ့သမ္မတအပေါ်တည်ရောက်မှုရှိမှာဖြစ်တယ်လို့လေလာသုံးသပ်သူတွေကပြောဆိုကြပါရခင်ဗျာ။
ရရှိနေမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်ရည်စူးတဲ့နိုင်ငံတော်အတိုင်ပင်ခံနဲ့ဒီစီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိဖက်များတွေ့ဆုံပွဲမှာအရင်စစ်စွားနဲ့နှီးဆက်ခဲ့တဲ့ခရိုနီစီးပွားရေးလုပ်ငန်းရှင်တွေဖိတ်ကြားခဲ့တယ်လို့သူတို့ကရှစ်ဆက်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာအစိုးရကိုဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကနေပြီးတော့ကန့်လှမ်းခဲ့ပါတယ်။အခုလိုဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေနဲ့နိုင်ငံတော်အစိုးရတက်ကြားနှီးနှီးဆက်ဆက်ဆက်ဆံမှုတွေရှိလာတဲ့အပေါ်မှာဝေဖန်မှုတွေလည်းထွက်ပေါ်နေပါတယ်။ဒီခရိုနီစီးပွားရေးလုပ်ငန်းရှင်တွေဟာအစိုးရတည်ရဲ့အောက်နိုင်ငံတော်စီးပွားဖွံ့ဖြိုးရေးအစီအစဉ်တွေမှာတကယ်ပဲအသုံးတည့်မဲ့အသုံးဝင်မဲ့အများအကျိုးဆောင်နိုင်မဲ့ပုံကိုယ်တွေအဖွဲ့အစည်းတွေဖြစ်လာမယ်လို့ယူဆပါသလား။လာမယ့်အင်္ဂါနေ့ညပိုင်းဒီအလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့ဖုန်းနံပါတ်တွေကြိုပေးထားမယ်ဆိုရင်ဒီအလိုက်အစီအစဉ်ထုတ်လွှင့်မဲ့အချိန်မှာခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုသိလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822999လေးဖြစ်ပါတယ်။ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုလိုပါတယ်ခင
်ဗျာ။အနောက်ပြန်အင်္ဂါည VOE တိုက်ရိုက်လီလိုင်းစီစဉ်မှာသတင်းရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ရှမ်းပြည်နယ်ကစီရေးတင်းမာမှုကိုကြည့်ရအောင်ပါ။ရှမ်းပြည်နယ်အစီအပိုင်းမိုင်းလာဒေသမှာဝမိုင်းလာနဲ့အစိုးရတပ်တွေစီးရီးပြင်ဆင်တာတွေရှိတာကြောင့်အနီးပတ်ဝန်းကျင်ကဒေသခံပြည်သူတွေဟာအထိတ်တလန့်ဖြစ်နေကြပါတယ်။လွန်ခဲ့တဲ့လကမိုင်းလာဒေသကိုလာရောက်တပ်ဆွဲထားတဲ့ဝတပ်တွေကိုဒီကနေ့နောက်ဆုံးထားဆုတ်ခွာပေးဖို့အစိုးရတပ်မတော်ကအကြောင်းကြားထားပြီးဝတပ်ဖွဲ့ကဆုတ်ခွာမပေးရင်တိုက်ပွဲတွေဖြစ်ပွားလာမလားဆိုတဲ့စိုးရိမ်မှုတွေရှိနေတာပါ။ရှမ်းပြည်နယ်အစီအပိုင်းကတပ်ဖွဲ့တွေကြားစီးရီးတင်းမာမှုနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကပြောပြပါမယ်
။ဟုတ်ကဲ့ပြီးခဲ့တဲ့စက်တင်ဘာလနောက်ဆုံးပတ်မှာ UWSA ကဝါပြည်သွေးစည်းညွှန်ရေးတပ်ဖွဲ့ကရှမ်းပြည်နယ်အစီအပိုင်းအထူးဒေသလေးခေါ်မိုင်းလားလို့လူသိများတဲ့အမျိုးသားဒီမိုကရေစီသွေးစည်းညွှန်ရေးတပ်ဖွဲ့ NDAA ရဲ့တပ်စခန်း၃ခုကိုသိမ်းယူတက်ဆွဲခဲ့ပါတဲ့။ဒီလိုတက်ဆွဲထားတာကိုဒီလ24ရက်နေ့နောက်ဆုံးထရုပ်သိမ်းဖို့အတွက်ဝါတက်ဖွဲ့ကိုအစိုးရတက်မရောတရိဂန်တိုင်စစ်ထဏာချုပ်ကညွှန်ကြားခဲ့ပြီးတဲ့နောက်23ရက်နေ့မှာမိုင်းလားအဝင်ဂိတ်တွေကိုပိတ်ဆို့ခဲ့တာဖြစ်ပါတယ်။ရှမ်းပြည်နယ်အစီပိုင်းအထူးဒေသလေးခေါ်မိုင်းလားဒေသတွင်းကအခြေအနေကိုစောင့်ကြည့်လေ့လာနေသူဒေသခံတအူးကလောလောဆယ်အခြေအနေကိုအခုလိုပြောပါတယ်။
ဒီဘဝတက်တွေတိတ်ထားတဲ့ဒီဝန်တာဘင်းကိတ်များစခန်းတစ်ခုမှာအဲ့ရနေပြီးတော့ပြန်ဆုတ်ပေးဖို့ရတော့ဘဝတွေကိုအဲမိုင်းလားလေသူတို့စီမှာဝင်ပြီးတော့မြန်ရတဲ့လူ6ရက်ရှိတဲ့တမ6ရက်ရှိတဲ့တက်တွေကို ဆုပ်ပေးဖို့ပေါ့အထူးလေးရလဲတောင်းဆိုတယ်သူမဆုပ်ပေးလို့ရှိရင်တပည့်နမဲ့အချင်းတွေဒီမှာဖြစ်နေတာပေါ့ကျတော့တိုက်ပွဲဖြစ်မယ်လို့မှန်းတာပေါ့တချို့ကလည်းမဖြစ်ဘူးပေါ့လေအပါစီရိုးဆိုတော့ဒီနိုင်ပြန်နဲ့စီမီကြားထဲမှာရှိတဲ့ဒီအထူးလေးရကိစ္စကံကိတ္တိမှာလည်းကိုယ်စတန်ဘိုင်းလုပ်ကြရတယ်လေအထူးလေးဆက်ကပိုင်မိုင်းပြန်တက်တာလည်းဝတ်တက်တာလည်းဒီဘက်ကမတက်နိုင်ဘူးသူကလည်းဟိုဘက်မှာပဲစတန်ဘိုင်းရှိတယ်ဒီအစိုးရတပ်ဖွဲ့ကလည်းဝါဝဒေသတိကျတွေကမိုက်ချမင်းရအန်ဒီကားတွေမှာကိုတင်ရတူချက်ပြီးချားရတယ
်။ဝါဒေသနဲ့နီးစပ်တဲ့မိုင်းခတ်မိုင်းရန်ဘက်ကပြည်သူတွေကတော့ဒေတာရင်းစစ်ပြင်းစင်မှုတွေကြောင့်အထိတ်တလန့်ရှိနေတယ်လို့လည်းဆက်ပြောပါတယ
်။အခုကဒီမိုင်းခတ်ရဲ့မိုင်းရန်ရဲ့တပ်မှလည်းအခုကနည်းနည်းလို့လို့ဖြစ်နေတယ်လေ။မိုင်းခတ်ကိုဟိုဒီဟိုတပ်မတော်ဖက်ကနေပြီးတော့မှနည်းနည်းကြီးရအမြောက်တွေအမြောက်တင်ကားတွေပေါ့နော်။အော်ဒီနားလေခါတော့ဒီဘက်ကိုဝင်လာတဲ့ခါကျတော့အဲ့ဒီမှာဝါနဲ့မင်းသားနဲ့၂၄ရက်နေ့ဝါကမဆုတ်သွားလို့ရှိရင်တိုက်ပွဲဖြစ်မယ်ဆိုတော့ခလောက်ခလောက်ခလာလေးထွက်နေပြီးတော့လူတွေကထွက်ပြေးနေကြတယ်ဆက်ကလည်းဒီကိုရှင်းရတိုးချဲ့ပြီးထိုးလာတော့လူတွေကအခုဒီမင်းရန်ဘက်ကလည်းပြေးကြပါပေါ့မင်းရန်မင်းတွေဆက်ပြေးကြတယ်မင်းကဘက်ကတော့ဝါမကြည့်ပါဘူးဒီဘက်လူတွေကတော့အကုန်လုံးတတိဝရိယနဲ့စောင့်ကြည့်နေကြတော့
ပြီးခဲ့တဲ့ရက်အတွင်းကဝါတက်ဖွဲ့တက်ဆွဲရာဒေတာမှာအစိုးရစစ်လီရင်ပြန်တွေပြန်ဝဲတာတွေရှိတယ်လို့ကျိုင်းတုံနဲ့မိုင်းဆက်လီရင်ကွင်းမှာလဲအစိုးရလေတပ်ကအင်အားဖြည့်တင်းနေပြီးမိုင်းလားကိုတွားရောက်အလုံးလုံးကင်သူတွေကျိုင်းတုံမြို့ကိုပြန်လာနေတာအများပြားရှိတယ်လို့လဲဒေတာကန်တွေကပြောပါတယ်မိုင်းလားဒေတာကဝါတက်ဖွဲ့တွေပြန်ရုပ်သိမ်းမသိမ်းဆိုတဲ့အခြေအနေကိုတော့ဝါဒီမိုကရက်တစ်ပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဆိုင်ပေါင်းနှက်ကအခုလိုတုံ့သက်ပါတယ်
စားကြတော့သူတို့ရခိုင်ကလေးကနေကြတဲ့စကန်းသူတို့ကဒီတိုင်းနဲ့ဆက်လက်နေမယ်ဆိုတဲ့အကြောင်းသူတို့ရဲ့ဟောခမပီကုန်နေပါဒီခိကလေးကသူတို့နေလာခဲ့တဲ့စကန်းပေါ့ကွာနော်အေးဒါကြောင့်မို့သူတို့ကဒီလိုပဲဆက်လက်ပြီးတော့ရပ်တည်နေသွားမယ်ဆိုတဲ့အကြောင်းတော့ကြားသိရမိုင်းလာနဲ့သူတို့နဲ့ဘယ်ဒီလိုသဘောတူညီချက်အတိုင်းနေလာခဲ့တဲ့ဥစ္စာဖြစ်တဲ့အတွက်ကြောင့်သူတို့ကဆက်လက်တော့
စတင်ဘာလနောက်ဆုံးပတ်မှာဝါတက်ဖွဲ့ကသိယူခဲ့တဲ့မိုင်းလာစခန်းတွေဟာ2009ခုနှစ်ကတည်းကဝါတက်ဖွဲ့တွေအခြေပြုလှုပ်ရှားခဲ့ဘူးသလိုစီရေးအရာအရေးပါတဲ့နေရာတွေဖြစ်ကြောင်းစီရေးလေးလာသူတွေကတုံ့သက်ပါတယ်မိုင်းလာအဖွဲ့ဘက်ကလည်းဝါတက်ဖွဲ့တွေစီရေးလေးချင်းစင်မှာမှားယွင်းခဲ့တာဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်ဝါနဲ့မိုင်းလာဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကခွဲထွက်ပြီးတဲ့နောက်မှာအနီးကပ်ဆုံးရှိခဲ့တဲ့မဟာမိတ်တွေလည်းဖြစ်ပါတယ်ဒီကနေ့နေကင်းပိုင်းမှာတော့ဝါတက်ဖွဲ့ရိစုတ်ခွာရေးနဲ့ပတ်သက်ပြီးမိုင်းလာမြို့မှာဝါမိုင်းလာနဲ့အစိုးရတပ်မတော်ကိုယ်စားလှယ်ဆွေးနွေးနေကြောင်းသတင်းတွေထွက်ပေါ်နေပေမဲ့တိကျအတည်ပြုချက်တော့မရခဲ့ပါဘူ
းကိုမိုးစိုးရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့မုံတိုင်းကိုစိုးရိမ်နေကြတဲ့အခြေအနေကိုပြောပြပါမယ်ဘင်္ဂလားပင်လယ်အော်မှာအခြေပြုတိုက်ခိုက်လာမဲ့အနီရောင်အဆင့်မုံတိုင်းဟာဥတီလမ်းကြောင်းပြောင်းသွားတယ်ဆိုပေမဲ့မုံတိုင်းရှောင်ဒုက္ခသည်2000ကျော်ဟာအေယာဝတီတိုင်းလာဘူတာမြို့နယ်မှာစိုးရိမ်စိတ်နဲ့တင်းရှောင်ရောက်ရှိနေပါတယ်။ဒါအပြင်မုံတိုင်းတိုက်ခိုက်နိုင်မဲ့လမ်းကြောင်းပေါ်ကမြို့ရွာစာတင်ကျောင်းတွေကိုလည်းပိတ်ထားရပါတယ်။ဒီအခြေအနေကိုတော့ VOA သတင်းတော့နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။အေယာဝတီတိုင်းဒေသကြီးတွင်အပြင်မုံတိုင်းတိုက်ခိုက်မယ်လို့အစိုးရကလည်းကြေညာထားတာကြောင့်မုံတိုင်းဥတီရလမ်းကြောင်းပြောင်းသွားပြီးမဲ့ဒေသခံတွေအနေနဲ့ကတော့စိုးရိမ်ထိလန့်မှုတွေရှိနေပါတယ်။အေယာဝတီတိုင်းလပုတ်တာမြို့အတွင်းမှာတော့ပင်လယ်နားနီးကျေးရွာကမုံတိုင်းရှောင်ဒုက္ခသည်2000ကျော်ရောက်ရှိနေတယ်လို့လပုတ်တာမြို့ဂရုဏာမြို့ဝန်ကျန်းမာရေးနဲ့လူမှုကူညီရေးဖွဲ့ဝင်ကိုလူဝင်ပရိယသိစာတင်တိုက်ကအရှင်ပညာလောကကလည်းအခုလိုမိတ်ကြားခဲ့ပါတယ်
။ဒီပေါ်မှာဆိုရင်တော့သုံးချောင်းတိုင်းလိုလိုပေါ့နော်ဖြည့်နေပြီပေါ့လူကြီးကခံတိုင်းကြီးက2000ကျော်ကျော်3000ကြီးပါနေခင်ဗျာဒီမျိုးဒီမျိုးသားရနေပြီသူတို့ချမင်းလိုဟင်းလိုရှင်နေပြီတော့သူတို့ဆိုင်ရဆိုင်ရရနေပြီအဲ့လိုဆက်ပြေပြေကျင်းနေနေပါလေခင်ဗျာ
မုံတန်းရှောင်သူအများစုဟာပြင်စလူမြို့နယ်ခွဲတွင်းကစလူဂိတ်တပြူကုန်းရေပွေပိုကုန်းဘိုင်းတောင်6အဆရှိတဲ့ကျေးရွာတွေကထွက်ပြေးသိမ်းရှောင်လာကြတာဖြစ်ပြီးလပုတ်တာမြို့လေးသားကျောင်းကြိုက်စီယူကျောင်းကိုနဝင်းကျောင်းအာတော့ကရာမကျောင်းအောင်သိတိကျောင်းရွှေဟင်းသာတရက်တော်အဆရှိတဲ့ကျောင်းတွေမှာခိုလုံနေကြရပါတယ်။မုံတန်းရှောင်ဒုက္ခတွေတွေကိုမြို့ခံလူမှုရေးဖွဲ့တွေကနေကူညီဆောက်ရှောက်ထားတယ်လို့လည်းအရှင်ပညာလောကကနေမိတ်ကြားခဲ့ပါတယ်။အေယာဝတီတိုင်းတွင်လပုတ်တာမြို့နယ်ဟာပြီးခဲ့တဲ့နိုင်ကမုံတန်းကြားရောက်ခဲ့စဉ်ကထိခိုက်မှုများပြားခဲ့လို့မုံတန်းအန်တရဲ့တတိပေးပြီးစိုးရိမ်စိတ်နဲ့အခုလိုသိမ်းရှောင်လာတာဖြစ်တယ်လို့လပုတ်တာမြို့နယ်ကတိုင်းဒေသကြီးလှုပ်တော်ကူဆလဲဦးကျော်မြင့်ကပြောပါတယ်
။
နာကြီးတုန်းကလည်းကျွန်တော်တို့လက်ပတ်မျိုးတွေကတော်တော်လေးဟိုအသက်အန္တရာယ်ကြီးကြောက်ရောက်ခါတဲ့နေရာဖြစ်တယ်ဆိုတော့ဒေသခံတွေကလည်းစိုးရင်ကြောက်ရွံ့ကြတယ်ပေါ့ဗျာ။အဲ့တော့ဒီခုဒီမုန်တိုင်းပြင်လာတဲ့ခါကျတော့သူမိကြီးတွေပြီးမှရှိတဲ့ကြီးွားတွေကဒေသခံတွေပေါ့။မုန်တိုင်းကဒီရေတက်လာရင်အိမ်တွေမြုပ်ပြီးတော့ရေမြုပ်ပြီးတော့ဟိုရေနောက်ပြောပါပြီးတော့ဟိုသူတို့အဲ့ဒါကိုစိုးရင်ပြီးတော့သူတို့ကိုယ်တိုင်အဲ့ဒီမြို့ကိုတက်ပြီးတော့လာပြီးတော့မုန်တိုင်းချောင်းကခိုးလုံရတာပေါ့ဗျာ။
အေယာဝတီတိုင်းဒေသကြီးတွင်မုန်တိုင်းကြားရောက်နိုင်မဲ့မြို့နယ်တွေကစာတင်ကျောင်းတွေကိုလည်းပိတ်ထားရတယ်လို့ဦးကျော်မြင့်ကဆက်ပြောပါတယ်
မုံတိုင်းကတန်းသွားနိုင်တဲ့နေပြည်ပေါ့နော်အဲ့ဒီအကြောင်းလေးကိုတော့ကျွန်တော်တို့သိထားမယ်နေသားရှိတာပေါ့မုံတိုင်းကတ်သွားမယ်နေနေရကျွန်တော်တို့ဘူပင်လက်ကန်းကြီးဒီသားမြို့ဝတ်ကျောင်းမဒီသားပေါ့နော်တပိမျိုးရဲ့ဟိုင်းကြီးကျောင်းတဝိုက်ဒီလဲပါတာပေါ့ဗျာဟိုလက်ပတ်တာမြို့နယ်လူဖြာပုံမြို့နယ်လူအဲ့ဒီဒီသားတွေကတော့ကျူတင်ပြီးတော့ကာကွယ်ရေးအနေနဲ့ပါဒီမုံတိုင်းကတ်တန်းသွားလာမယ်ရက်ပေါ့အဲ့ဒီရက်လောက်ကိုပဲကျွန်တော်တို့ဟိုပိတ်ဖို့ရည်ရထားတာပါ
ပတိန်ကံကြီးသောငပုသောတာပေါင်းမြောင်းများအိမ်မဲဝါခမအဖျားပုံဘူကလေးဒေဒီရဲကြိုင်လက်လပုတာနဲ့မော်လမြင်ကျုံမြို့နယ်စတဲ့မြို့နယ်73မြို့နယ်ကကျောင်းပေါင်း1350ကျော်ကိုအောက်တိုဘာလ24 25ရက်တွေမှာပိတ်ထားမယ်လို့လဲတိုင်းပညာရေးဌာနကနေထုတ်ပြန်ထားပါတယ်အစိုးရအနေနဲ့မိုးလေဝါဒသတင်းတို့အရေးပေါ်ကြေညာချက်တွေကိုအချိန်နဲ့မျှတပြေးညီထုတ်ပြန်မှုတွေရှိနေပေမဲ့လည်းမုံတိုင်းဆိုင်ရာသတိပေးတဲ့အချက်လက်တွေအားနည်းနေသေးတယ်လို့ပသိမ်မြို့မြို့ခံဦးရဲဝေအောင်ကပြောပါတယ
်။နည်းနည်းတော့အားနည်းတယ်ကွာအားနည်းလို့ကအခုလေဝင်မဲ့အတိုင်းတာပေါ့နော်ကျွန်တော်ကသင်ကြအတိအကျပေါ့နော်ဘယ်နေရာကိုအတိအကျဝင်မယ်ဆိုတာကိုမျိုးပေါ့နော်လမ်းကြောင်းကိုအဲ့လိုကြတော့သတင်းအတိအကျမရှိဘူးပေါ့အခုဆိုပြန်ပြီးတော့ဒီအရာကြီးတိုင်းဆိုရင်မဝင်တော့ဘူးဆိုလှည့်သွားတဲ့သဘောကိုပြောတယ်သူက
မိုးလေဝါဒနဲ့ဆလဗီရညွန်ကြိုင်းမှုဦးစီးဌာနကနေဘင်္ဂလားပင်လယ်အော်တွင်ဖြစ်ပွားနေတဲ့မုန်တိုင်းငယ်ဟာ24နာရီအတွင်းအပြင်းဆိုင်ကလုံးမုန်တိုင်းအဖြစ်ပြောင်းလဲနိုင်ပြီးလိမ္မော်ရောင်အစိကနေအနေရောင်ဆင့်သို့ပြောင်းလဲတက်မှတ်လိုက်ကြောင်းနဲ့မုန်တိုင်းကြောင့်အေယာဝတီတိုင်းဒေသကြီးလပုတာခရိုင်နဲ့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲခရိုင်တို့မှာဒီရီဟာ9ပေကနေ10ပေထိမြင့်တက်လာနိုင်တယ်လို့ပြီးခဲ့တဲ့ရက်တွေမှာသတိပေးထားပါတယ်ဒီလိုသတိပေးထုတ်ပြန်ချက်တွေကြောင့်အယဝရီတိုင်းပင်လယ်ကမ်းရိုးသားနီးကျွော်တွေကဒေသခံတွေကနေစိုးရိမ်စိတ်နဲ့လပုတာမြို့ပေါ်ကိုတိမ်းရှောင်လာတာလည်းဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော်နိုင်ကွန်းအိမ်တင်ပြခဲ့တာဖြစ်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပေးခြင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia 77 ဂျူရီကနေဖမ်းယူရှုစားနိုင်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာခုတော့သတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကပြောပြပေးပါဦးခင်ဗျာ
အီရန်နိုင်ငံမိုးဆူမြို့ကိုအိုက်ရက်စစ်သွေးကြွတွေလက်ထဲကနေပြန်လည်သိမ်းယူဖို့ထိုးစစ်ဆင်နေတာတွေသတင်းတစ်ပတ်ကျော်ကြာလာတာနဲ့အမျှအီရက်တပ်ဖွဲ့တွေဟာဒီကနေ့ဒီမိုးဆူမြို့ပြင်ပမှာပုံကျဲတိုက်ခိုက်နေပါတယ်မိုးဆူမြို့ကနေအရှိဘက်15ကီလိုမီတာလောက်မှာရှိတဲ့ဘာတလာမြို့ကိုအထိကတိုက်နေတာပါအီရက်တပ်ဖွဲ့တွေနဲ့ကာတလန်နိုင်ငံတပ်ဖွဲ့တွေဟာမိုးဆူမြို့အရှိဘက်နဲ့တောင်ဘက်မှာရှိတဲ့မြို့ငယ်လေးတွေကနေတဆင့်ထိုးပေါက်ပြီးမိုးဆူမြို့အတွင်းကိုချဉ်ကပ်လာနေတာပါရှင်ဆီးရီးယားနိုင်ငံအလက်ပိုမြို့မှာလူသားချင်းစာနာတဲ့အနေနဲ့3ရက်ကြာတိုက်ပွဲတွေရပ်နားခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့တိုက်ပွဲတွေပြန်ပြီးတော့ဖြစ်ပါတယ်လေကြောင်းတိုက်ခိုက်မှုတွေမြေပြင်ထိုးစစ်ဆင်မှုတွေနဲ့ဘုံချတိုက်ခိုက်တာတွေရှိတယ်လို့ Britain ခြေဆိုင် Syria လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်အလက်ပိုမြို့ဟောင်းရဲ့အစိုးရတပ်တွေထိန်းချုပ်ထားတဲ့အနောက်ဘက်အခြမ်းနဲ့မြို့အရှိချမ်းကိုပိုင်းခြားထားတဲ့ဒီရှေ့တန်းစစ်မျက်နှာတစ်လျှောက်ကနေရာတွေအများအပြားမှာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ Syria လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ရှင် Republican သမ္မတလောင်းဒေါ်နယ်ထရမ့်ဟာဒီ American သမ္မတတာဝန်ယူဖို့အရေးအချင်းမပြည့်မီဘူးဆိုတာကိုတနေ့တည်းတနေ့ပို့ပြီးတော့သက်သေပြလာနေတယ်လို့ American သမ္မတ Barack Obama ကတနေ့နေ့ကပြောဆိုလိုက်ပါတယ်။လာမယ့်နိုဝင်ဘာ10ရက်ရွေးကောက်ပွဲအတွက် Democratic သမ္မတလောင်း Hillary Clinton ဘက်ကနေထောက်ခံမဲဆွဲတဲ့ Nevada ပြည်နယ် Las Vegas မြို့မှာကျင်းပတဲ့လူထုစုဝေးပွဲမှာအဲ့ဒါလိုပြောသွားတာပါ။ Mr. Trump ကတော့ရွေးကောက်ပွဲကာလလုပ်ငန်းစဉ်တွေဟာသူ့အပေါ်မှာမျှတမှုမရှိတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်တွေကစပြီးတော့ပြောဆိုလာနေတာပါရှင်။ရခိုင်ပြည်နယ်ဘက်မှာစံဖက်တိုက်ခိုက်တဲ့အခြေအနေတွေထပ်ပြီးတော့ဖြစ်ခဲ့ပြီးတဲ့နောက်အခုချိန်ထိမတည်ငြိမ်သေးတာကြောင့်ဒေသခံလူမှုအတိုင်းအဝန်တစ်ခုအကြားညဉ့်ညက်ရေးအလားအလာပေါ်မှာမိကုံတွေထွက်လာစေပါတယ်။တပ်ဖွဲ့ဝင်ရဲတပ်ဖွဲ့ဝင်9ဦးတပ်မတော်သား5ဦးကြာဆုံးပြီးတော့တိုက်ခိုက်သူတွေဘက်ကအယောက်30သေဆုံးခဲ့ရတဲ့ဖြစ်ရပ်တွေကို ISO လို့ခေါ်တဲ့ Ranger လက်နက်ကိုင်ဖွဲ့နဲ့ဆက်ဆက်သူတွေကလုခဲ့တာဖြစ်တဲ့အကြောင်းအစိုးရကသတင်းထုတ်ပြန်ချပါရရှင်။တခါဒီဖိလစ်ပိုင်သမ္မတ Rodrigo Duterte ကတော့သူ့ရဲ့တရုတ်နိုင်ငံခီးစင်တွင် American နဲ့ဆက်ဆံရေးကိုဖျက်တောက်ဖို့အရွယ်ထားတယ်လို့ပြောကြားပြီးရက်ပိုင်းအတွင်းမှာပဲ American နိုင်ငံခြားရေးဝန်ကြီးဌာနရဲ့ Asia နဲ့ Pacific ဒေသအရေးရာလက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Ressen နဲ့တွေ့ဆုံပါရရှင်။
ကျေးဇူးပါခင်ဗျာသတင်းချင်းညို့ကိုမက်ခင်ဖြူတွေပြပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6:00နာရီကနေ 9:00 အထိ line meter 16.25 ရိုးကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.